ကမ္ဘောဒီးယားနိုင်ငံရရှိထားတဲ့ကုန်သွယ်မှုအထူးခွင့်ရေးတွေဆုံးရှုံးသွားနိုင်ပါရှိတဲ့လူခွင့်ရေးချိုးဖောက်မှုပနာမအစီရင်ခံစားတရားကိုဥရောပသမဂ္ဂကော်မရှင်ကပြုစုပြီးဆုံးသွားပြီဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေပြုလုပ်တဲ့ဖြစ်ရာကြောင့်ဒီမိုကရေစီပြန်လည်ထွန်းကားရေးမှာအထောက်ပံ့ဖြစ်နိုင်တယ်လို့ကမ္ဘောဒီးယားတိုက်ခိုက်ကောင်ဆောင်ဆမ်ရန်စီကဆိုပါတယ်။2019ခုနှစ်ဩဂုတ်လကအထိသုံးလတာစုံစမ်းစစ်ဆေးပြုစုခဲ့တဲ့ဒီစင်ကားသားကိုအင်္ဂါနေ့မှာအဆုံးသတ်လိုက်တာဖြစ်ပြီးအသေးစိတ်ကိုလူသိရှင်ကြားမထုတ်ပြန်ပဲကမ္ဘောဒီးယားအစိုးရစီကိုပေးပို့မှာဖြစ်ပါတယ်။ကမ္ဘောဒီးယားအစိုးရဘက်ကတလအတွင်းတုံ့ပြန်ရမယ်လို့ဆိုပါတယ်။ဒီအစီအစဉ်ကထောက်ခံတင်ပြချက်ပေါ်မူတည်ပြီးကမ္ဘောဒီးယားဟာလက်နက်မတပါကြံကုန်တယ်မှုအားလုံးတွေရရှိရတဲ့အထူးခွင့်အရေးတွေကိုယာယီရဆိုင်ခြင်းခံရဖို့ရှိနေပါတယ်။အထူးသဖြင့်ကမ္ဘောဒီးယားနိုင်ငံအတွက်အရေးကြီးတဲ့အထည်ချုပ်လုပ်ငန်းနဲ့ဖနက်လုပ်ငန်းပုံစံတွေကိုထိခိုက်လာဖို့ရှိပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဥရောပသမဂ္ဂရဲ့အထူးကုန်သွယ်အခွင့်အရေးကြောင့်အကျိုးခံစားခွင့်ဒုတိယအများဆုံးရရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီလိုအခွင့်အရေးတွေရုပ်သိမ်းမဲ့ကိစ္စဟာကမ္ဘောဒီးယားနိုင်ငံရဲ့လူ့အခွင့်အရေးချိုးဖောက်မှုကိုပြုပြင်ဖို့ယူရတာဖြစ်တယ်လို့ဥရောပသမဂ္ဂရဲ့ညွှန်ကြားချက်မှာဖော်ပြပါရှိပါတယ်ခင်ဗျ။